မြန်မာနိုင်ငံရခိုင်ဒေသမှာလူသားတွေကြုံနေရတဲ့ဖြစ်ရပ်ဆိုတဲ့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ချက်ချင်းချောင်းဝင်တိုက်တွန်းပေးဖို့ Nobel ဆုရှင်12ဦးနဲ့အနုပညာနဲ့အစည်းအဝေးလူမှုရေးလောကမှာထင်ပေါ်ကျော်ကြားသူတွေကကုလသမဂ္ဂလုံခြုံရေးကောင်စီစီကိုဒီကနေ့ပဲအိတ်ဖွင့်ပေးစာတစ်စောင်ပေးလိုက်ပါတယ်။အဖွဲ့အစည်းပေါင်းစုံကတရားရည်တင်နေရမြန်မာနိုင်ငံရခိုင်ပြည်နယ်မှာပြုလုပ်တဲ့မြန်မာစစ်တပ်ရဲ့အစ်စ်ချင်းရေးတွေကြောင့်ရိုဟင်ဂျာကျားနဲ့ချီတေးဆုံးခဲ့ရတယ်လို့သူရဲ့စာမှာပြောထားပါတယ်။လူသိမ်းနဲ့ချီပြီးတော့အဝင်ဆုံးခွာပြေးကြရတဲ့ပြေးကြရပြီးတော့အခင်းဖြစ်တဲ့ဒေတာမှာကုညီကယ်ဆယ်ရေးအဖွဲ့ကြီးရဲ့ထောက်ပံ့မှုမရတဲ့လောက်ဖြစ်ခဲ့ရတယ်လို့ဆိုထားပါတယ်။ဒီလိုအခြေအနေတွေကြောင့်အရင်ထက်တွေကလေးကကုလသမဂ္ဂကကြားဝင်မှုရေးသားတောင်းဆိုခဲ့ပြီးပါပြီ။ဒါမင်းလည်းအခြေအနေထူးခြားမလာခဲ့လို့ရခိုင်ဒေတာကပြင့်မဲ့အရက်သားတွေပေါ်မှာအင်အားသုံးလုံးဆောင်နေရတယ်ရက်ပြန်သွားအောင်ကုလသမဂ္ဂအနေနဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့အဆောင်ရွက်ဖို့တောင်းဆိုပါတယ်ဆိုပြီးတော့သူတို့ရဲ့စာမှာရေးထားပါတယ်။သူတို့ရဲ့ပေးစာမှာရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့ချက်ချင်းအကောင့်ထဲပို့အောင်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကဖြောင်းပြပါလို့လည်းပါပါတယ်။ဒီရခိုင်ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပို့ဖို့အတွက်ကြိုတင်လှုပ်ဆောင်ရမယ့်အချက်တွေကိုအကြံပြုပါတယ်ဆိုပြီးတော့လည်းအချက်၆ချက်ကိုသူတို့ကထောက်ပြပါတယ်။အဲ့ဒီထက်မှာတော့ဒုက္ခတွေတွေတစ်ဖက်နိုင်ငံကိုထွက်ပြေးနေတာရက်တံသွားအောင်လို့ချက်ချင်းအေးအေးယူဆောင်ရွက်ဖို့နိုင်ငံတကာစောင့်ကြည့်ကြိုးကြတွေမှန်မှန်လာရောက်ကြီးစုခွင့်ပေးဖို့နဲ့နိုင်ငံရေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာသွားလာခွင့်တွေပေးရဖို့ပါဝင်ပါတယ်။ဒီအိတ်ခွင့်ပေးစာကိုပေးတဲ့ထဲမှာ Nobel ဆုရှင်12ဦးအပြင် YouTube ကီတာအဖွဲ့ကောင်းဆောင်ပုံလို Virgin 13 Richard Branson နဲ့ Hollywood မင်းသား Forest Whitaker တို့လည်းပါဝင်ပါတယ်ရှင်။